ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြည်ပကားတွေကိုဖြည့်ရှင်းသွားနိုင်ဖို့နဲ့ရခိုင်ပြည်သူတွေဘဝပုံမျိုးတိုးတက်လာစေအတွက်ရခိုင်အမျိုးသားပါတီ ANP ကိုပုံသဏ္ဍာန်အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းပါတီခေါင်းဆောင်တို့က VOA မြန်မာပိုင်းကိုပြောပါတယ်2020ရွေးကောက်ပွဲအလွန်ကာလမှာပြည်သူလူထုအတွက်အလိုကျွေးပိုပြုသွားနိုင်အောင်ချဉ်းကပ်မှုအသစ်တွေနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါဇွန်လ1ရက်စနေနေ့စစ်တွေမြို့မှာကျင်းပတဲ့ANB ရခိုင်အမျိုးသားပါတီရဲ့ဒုတိယအကြိမ်ပါတီဗဟိုညီလာခံကနေဗဟိုအလုံးမှုဆောင်ကော်မတီဝင်25ဦးကိုရွေးချယ်တင်မြှောက်ခဲ့သလိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်9ဦးကိုရွေးချယ်တင်မြှောက်ခဲ့တာပါဒါဟာရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့ PDP ဘက်ကတွေဖြည့်ရှင်းဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပါတီတွင်ပြင်ဆင်ဖွဲ့စည်းမှုဖြစ်ကြောင်း ANB ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးဦးလှစောက VOA ကိုပြောပါတယ
်ပါတီထဲမှာဟိုအတွေ့အကြုံလည်းရှိတယ်အသက်လည်းကြီးတယ်ဗောလေအဲ့ဒီလူတွေကတော့ကျွန်တော်ပါတီရဲ့ CCCC ဆိုရဲအဲ့ဒီပုံမှန်ဟိုဖွဲ့စည်းပုံမက်ကနီဇင်ထဲမှာမပါဘဲနဲ့ပါတီရဲ့မူဝါဒပိုင်းခံရမှာတော့ကျွန်တော်တို့ကထိန်ကိုထိန်ရရာဒီဆိုတော့ steering လုပ်တဲ့သဘောမျိုးတော့ကျွန်တော်အဲ့ဒီအဖွဲ့ကို power ပေးထားတယ်ပါတီတစ်ခုမှပါတီဥက္ကဋ္ဌနဲ့ပါတီအပြင်မှုကပါတီအနာကိုတိဆောက်ပြီးတော့အဲ့ပါတီရဲ့အနာပေါ်ကိုသုံးရတဲ့အဖြစ်မျိုးဖြစ်အောင်ကျွန်တော်အတည့်ရည်ကြီးနေတဲ့လူတွေကကျွန်တော်အဲ့ဒီဘေးကိုထွက်ပြီးတော့ပါတီမူဝါဒထိန်းချောင်းတယ်ဒီချိန်ထဲမှာကျွန်တော်ကပါတီရဲ့ပုံမှန် CCCC ရဲ့ခေါင်းဆောင်မှုကြတော့ကျွန်တော်ကတခြားနိုင်ငံအတွေ့အကြုံရှိတဲ့လူငယ်တွေလူလက်ပိုင်းတွေကိုဦးစားပေးတဲ့သဘောမျိုးပဲကျွန်တော်အဲ့လိုလုပ်တဲ့သဘောပါ
အခုနာမည်နှစ်ကာလတွေအတွင်းရခိုင်ပြည်နယ်ကစီရေးမငြိမ်မသက်မှုအပါအဝင်ရခိုင်ဒေသတွင်းတရုတ်ရဲ့ယင်းနီမြို့နယ်မှုနဲ့ရိုဟင်ဂျာမွတ်စလင်အရေးကိစ္စစတာတွေကိုပါတီကအလေးထားကင်တွယ်ဆောင်ရွက်သွားမယ်လို့ဦးဦးလာစောကပြောပါတယ
်ကျွန်တော်ရခိုင်လူပိုစီကြုံတွေ့နေရတော့အဓိကကျတော့နိုင်ငံတကာနဲ့ပတ်သက်တဲ့ဒီပေါင်းလေ issue နော်တရုတ်ပြည်ရဲ့ယင်းနီမြို့နယ်မှုဆိုင်ရာဒီအရအရင်ပတ်သက်ပြီးတော့ရခိုင်နယ်ဘလို့ပတ်သက်တဲ့ခါမှာရခိုင်ရဲ့ဘလို့ reactive လို့ဆို issueနော်ဒီရင်းစင်နဲ့ပတ်သက်ပြီးတော့ဒီနဲ့ပတ်သက်တဲ့ issue နော် federal issue နော်တခြားကျွန်တော်တို့ရခိုင်ပြည်အဖွံ့ဖြိုးတိုးတက်မှုဆိုင်ရာလူမှုစီးပွား issue အကုန်လုံးပါပါပ
ါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ရခိုင်တိုင်းရင်းသားတွေကရောအစိုးရနဲ့တပ်မတော်ကပါလက်မခံပယ်ချထားပါတယ်2015ရွေးကောက်ပွဲမှာတုန်းကရခိုင်ပြည်နယ်မှာ ANP ပါတီကအများစုအနိုင်ရပေမဲ့လုံပိုင်ခွင့်တိတ်မရှိပဲပြည်သူကိုထင်သလောက်အလုပ်ကျွေးမပြုနိုင်ခဲ့တာကြောင့်ဒါမဲ့2020ရွေးကောက်ပွဲမှာပြန်ပြီးအများစုအနိုင်ရခဲ့ရင်ချင်းကပ်မှုအစ်စ်တွေနဲ့လှုပ်ဆောင်သွားမယ်လို့ ANP ပါတီခေါင်းဆောင်လူဖြစ်သူဦးဦးလှစောကပြောပါတယ
်။ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရခိုင်ပါတီကနိုင်ငံရေးအဖြစ်ဩဇာရှိတဲ့လူထုလက်ခံတယ်ဆိုတော့ရခိုင်ပြည်ရဲ့စီမံခန့်ခွဲမှုပြဿနာကိုရခိုင်ပါတီနဲ့ရခိုင်ပြည်သူလူထုကိုပဲတွဲပေးသိမ့်ပါတယ်။ဒါမဲ့ခွင့်ပြုမှုရအကန့်အသတ်ရှိနိုင်မယ်ဆိုတော့လည်းကျွန်တော်လက်ခံတယ်။အဲ့ဒါကြတော့နိုင်ငံရေးအဖြစ်ဟိုတပြည်လုံးအတိုင်းအတာနဲ့ဩဇာရှိတဲ့အနိုင်ရရှိတဲ့နိုင်ငံရေးပါတီရဲ့သဘောထားကြီးမှုနောက်တစ်ခုကနိုင်ငံရေးပါတီအပါအဝင်ဒီမှာပြည်နိုင်ငံရေးထဲမှာဩဇာရှိနေတဲ့ကျောင်းတော်ခွဲကခေါင်းဆောင်တွေရဲ့သဘောထားကြီးမှုအဲ့ဒီသဘောထားကြီးမှုနှစ်ယောက်ပေါ်မူတည်ပြီးတော့ဖြည့်ရှင်းလို့ရပါတယ်အဲ့ဒီစီမံခန့်ခွဲပေးမယ်ဆိုလို့ရှိရင်ပြည်တွင်းမှာကျွန်တော်တို့အခုပြောနေတဲ့အမျိုးသားပြန်လည်ပြည်ညက်ရေးဆိုတဲ့ National Reconciliation ရဲ့now ကျွန်တော် radical line တွေရဲ့ now federal ကိုဥတည်တဲ့စက်တခုကိုလည်းကျွန်တော်သွားနိုင်မှာဖြစ်တဲ့အကြောင်းအဲ့ဒီဟာကပြည်တွင်းငြင်းချိုင်းကိုတော့ဥတည်မယ်လို့ထင်တယ်အဲ့လိုမဟုတ်ဘဲနဲ့နိုင်ငံရေးပါတီကြီးတခုကအာဏာရှင်သဘောမျိုးခြံတဲ့ထိတ်ချုပ်ထားပြီးတော့ central line ကိုပုံပြင့်မယ်ဆိုလို့ရှိရင်ကျွန်တော် national constitution နဲ့ပေါ်လာနေတာအကြောင်းမရှိဘူးပြည်တွင်းစိတ်ခြုံရင်းဖက်ကိုလည်းဥတည်မှာသွားမှာမဟုတ်ဘူး federal စနစ်ကိုဥတည်သွားတဲ့ model တခုကိုလည်းကျွန်တော်ရောက်မှာမဟုတ်ဘူး
ANP ပါတီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကတော့2018ဇန်နဝါရီလထဲမှာရခိုင်အချုပ်အခြာအာဏာကြာဆုံးခြင်း223နှစ်ပြည့်အောက်မေ့ဝယ်အခမ်းအနားမှာနိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့စကားပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့မတ်လအတွင်းထောင်ဒဏ်အနှစ်20ချမှတ်ခံရပါတယ်။အခုဒုတိယအကြိမ်ပါတီညီလာခံကနေ ANP ပါတီဥက္ကဋ္ဌဖြစ်ဦးတာထွန်းလှအထွေထွေအတွင်းမူဦးခိုင်ပြည်စုံနဲ့ဗန္ဓာယီမှုတစ်အဖြစ်ဒေါက်ကင်စောဝေတို့ကိုရွေးချယ်ခဲ့ကြပါတယ်ခင်ဗျာ။